မြန်မာနိုင်ငံရဲ့နိုင်ငံရေးရှင်တွေကိုလေလာသုံးသပ်ဖို့ရောက်လာခဲ့တဲ့အမေရိကန်သမ္မတအင်ဗျူတော်အမျိုးသားလုံခြုံရေးဒုတိယအကြံပေးဂျွန်ရော့ဘန်ရော့စာမြန်မာနိုင်ငံနဲ့အမေရိကန်ကြားပုံမှုဆက်ဆက်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့အစိုးရအပါအဝင်အဖွဲ့အစည်းတော်တော်များများနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်ရက်ကြာရောက်ရှိခဲ့တဲ့ဘန်ရော့စ်မြန်မာနိုင်ငံရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းပေးမြန်းထားပါတယ်ရှင်။
အမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရုတ်စ်အနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာပြည်သူတွေရဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်ဒေါ်လာ21သန်းအကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးပိုင်းမှာအစိုးရကျင့်တာမကပြည်သူချင်းအပြန်အလှန်ဆက်ဆံရေးကိုပါတိုးမြှင့်ဖို့ဆိုတဲ့ရည်ရွယ်ချက်ကိုပါရှင်းရှင်းလင်းလင်းပြောဆိုခဲ့တာတွေ့ရပါတယ်။ဒါကြောင့်လည်းပဲသူခီးစဉ်အတွင်းမှာအစိုးရဘက်ကတမကအရက်ဖက်လူအဖွဲ့အစည်းတွေနဲ့လူငယ်တွေကိုပါတီးခြားတွစ်ဆုံခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဒီမိုကရေစီရာရည်အတွက်ကိုကျွန်းစွန့်အနစ်နာခံခဲ့ကြသူအရက်ဖက်လှုပ်ရှားသူကောင်းဆောင်တွေသမ္မတဥပမာအနေနဲ့အတိမတ်ပြုကျေးဇူးတင်တဲ့အကြောင်းဒီလိုတွစ်ဆုံမှုတွေမှာပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်။
The NSA Rhodes relayed President Obama's appreciation for 88 generation and the tremendous sacrifice.
မြန်မာပြည်သူတွေအတွက်လွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေပေါ်ဆောင်တဲ့နေရာမှာ88မျိုးဆက်တွေနဲ့တခြားလူမှုအဖွဲ့အစည်းခေါင်းဆောင်တွေရဲ့ကိုကြိုးစွန့်နဲ့နာခံမှုတွေကိုသမ္မတ Obama အနေနဲ့အတိမတ်ပြုကျေးဇူးတင်တဲ့အကြောင်းပြောဆိုချက်ကိုအမျိုးသားလုံခြုံရေးဒုအကြံပေးပုဂ္ဂိုလ် Ben Rhodes ကအတိပေးပြောဆိုခဲ့ပါတယ်။
ဘန်ရုစ်ကသူ့ရဲ့နှစ်ရက်တာခီးစဉ်အတွင်းမှာနီပီရိုကိုတွားရောက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ထိပ်ပိုင်းကောင်ဆောင်သူဖြစ်တဲ့ဦးဝင်းထိန်တို့ကိုလည်းတီးခြားစီတွေ့ဆုံခဲ့ပါရယ်မြန်မာပြည်သူတွေရဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေအတွက်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေပုံမတူးမြင့်လာနိုင်ဖို့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရပါရယ်အဲ့ဒီနောက်ရန်ကုန်တက္ကသိုလ်မှာလည်းမြန်မာကျောင်းသားတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဆိုရရဲ့မူဝါဒဆိုင်ရာတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါရယ်မြန်မာနိုင်ငံရေးနဲ့စီးပွားရေးအနာဂတ်တွေကိုပုံဖော်မဲ့မြန်မာလူငယ်တွေကိုပုံမှန်ထိဆက်ပြီးအမေရိကန်ပြည်ထောင်စုတဲလေးလာတင်ယူရေးအစီအစဉ်တွေကိုတိုးမြင့်ဆောင်ရွက်မယ်အကြောင်းပြောဆိုပါရယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုအမျိုးသားပြန်လည်တည်မြဲမှုဒီမိုကရေစီဖြစ်ထွန်းမှုတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားလည်းဖြစ်တယ်ဆိုတာရှင်းလင်းပြောဆိုပြီးအဲ့ဒီအတွက်ဒီကိစ္စတွေကိုအကောင့်ထည့်ဖော်နေတဲ့မြန်မာအစိုးရရဲ့လုပ်ငန်းစဉ်တွေကိုအမေရိကန်အနေနဲ့အကူအညီပေးသွားမယ်လို့ပြောဆိုခဲ့ပါရယ်။ဘန်ရုစ်ကမြန်မာနိုင်ငံအတွင်းရှင်းနှီးမြှုပ်နှံနေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံခဲ့ပါရယ်။အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရုစ်အနေနဲ့အခုမြန်မာပြည်ကိုလာရောက်တာဒါဟာ၅ချိန်မြောက်ခီးစဉ်ဖြစ်ပြီးတော့ NLD ဆိုတဲ့တပ်ပြီးလာရောက်တာကတော့ဒါဟာပထမဆုံးအချိန်လည်းဖြစ်ပါရယ်။သူ့အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့ပြစ်ထွန်းမှုအခြေအနေကိုသုံးသပ်လေ့လာပြီးပြန်ရောက်ရင်တော့သမ္မတအိုဘားမားကိုအစီရင်ခံမှာဖြစ်ပါရယ်။ဒီအချက်လက်တွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ရမှာအရေးပါမယ်လို့မျှော်လင့်ရပါတယ်။မစ္စတာရုကိုရိုင်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ရေးဆက်ဆံမှုနဲ့အခြားဆက်ဆံမှုတွေအပြင်အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေကိုလည်းမကြာမီထပ်မံသုံးသပ်သွားမယ်လို့ပြောဆိုခဲ့ပါတယ်။လက်ရှိရှိနေတဲ့အမေရိကန်နိုင်ငံရဲ့အရေးယူတန်ခတ်မှုတချို့ကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုင်းမှာအကန့်အသတ်ကြုံတွေ့နေရတယ်ကိုလည်းနားလည်ပြီးဒီအတွက်ဖြေလျှော့မှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့အကြောင်းကိုလည်းရန်ကုန်တက္ကသိုလ်မှာပြုလုပ်ခဲ့တဲ့ဟောပြောပွဲအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ။